မြန်မာနိုင်ငံပေါ်အရေးယူပိတ်ဆို့ရေးမှာဩစတြေးလျနိုင်ငံဘက်ကစဉ်းစားနေတာတွေရှိပေမဲ့စဉ်းစားနေတာလှုပ်ဆောင်နေတာတွေနဲ့ပတ်သက်လို့လူသိရှင်ကြားအများရှိထုတ်ဖော်ပြောဆိုတာမျိုးတော့လုံးဝမဟုတ်ဘူးလို့ဩစတြေးလျနိုင်ငံသား၏ဝန်ကြီးပန်နီဝွန်ကထိုင်းနိုင်ငံနိုင်ငံသားသတင်းတောင်များအသင်း FCCT မှဒီကနေ့ပြောဆိုသွားပါတယ်မြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးအောင်မြင်ဖို့ဩစတြေးလျနိုင်ငံအနေနဲ့ဆက်လက်ထောက်ခံသွားမယ့်အကြောင်းလည်းပြောဆိုသွားတာပါဦးသိန်းထိုင်ဦးကဘန်ကောက်ကနေသတင်းပေးပို့ထားပါတယ်ရှင
်မြန်မာနိုင်ငံနဲ့ပတ်သက်လို့ဩစတြေးလျနိုင်ငံရဲ့ရည်တည်ချက်နဲ့ချဉ်းကပ်မှုတွေဟာတခြားပိတ်ဆို့တံခတ်မှုချမှတ်တဲ့အနောက်နိုင်ငံတွေလောက်ခိုင်မာမှုမရှိဘူးဆိုတဲ့ဝေဖန်ချက်တွေရှိနေတဲ့အချိန်မှာပဲဩစတြေးလျနိုင်ငံဂျာယီဝင်ကြီးပန်နီဝွန်ထိုင်းနိုင်ငံကိုရောက်လာတာပါထိုင်းနိုင်ငံနိုင်ငံသားသတင်းတောက်များအသင်း FCCT မှာကျင်းပတဲ့ဘန်ကောက်မြို့ကဆွေးနွေးပွဲမှာမြန်မာနိုင်ငံအရေးမေးခွန်းတွေကအဓိကလွှမ်းမိုးခဲ့ပါတယ်မြန်မာနိုင်ငံပေါ်ထားတဲ့ဩစတြေးလျနိုင်ငံရဲ့သဘောထားနဲ့ပတ်သက်လို့နိုင်ငံသားဝင်ကြီးပန်နီဝွန်ကအခုလိုပြောပါတယ
် Australia like everyone in the region is deeply concerned about the deteriorating security situation and human rights situation in Myanmar
ဩစတြေးလျနိုင်ငံအနေနဲ့ဒေသရင်းမှာရှိတဲ့နိုင်ငံအားလုံးနဲ့ထပ်တူမြန်မာနိုင်ငံရေးဆော့ယုတ်နေတဲ့အခြေအနေတွေပေါ်မှာစိုးရိမ်နေပါတယ်။ဩစတြေးလျနိုင်ငံဟာထိုင်းနိုင်ငံလိုမြန်မာနဲ့နီးကပ်တဲ့အိမ်နီးချင်းနိုင်ငံမဟုတ်ပါဘူး။ဒါပေမဲ့မြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးမှာဒေသရင်းနိုင်ငံတွေနီးတူပါဝင်ထောက်ခံနေတဲ့နိုင်ငံဖြစ်ပါတယ်။မြန်မာနိုင်ငံတွင်းမှာဖြစ်ပျက်နေတဲ့လူ့အခွင့်အရေးချိုးဖောက်မှုတွေဟာသိက္ကိုစိတ်ပျက်စရာကောင်းတဲ့အကြောင်းနဲ့အရသာတွေထိခိုက်ဒဏ်ရာရတဲ့အကြမ်းဖက်မှုတွေအဆုံးသတ်ဖို့အာဆီယံအဖွဲ့ဝင်နိုင်ငံတွေကဆက်လက်တောင်းဆိုကြဖို့တိုက်တွန်းလိုပါတယ်။
မြန်မာနိုင်ငံအတွင်းကမတရားဖန်ဆီးခံရသူတွေလွတ်မြောက်ရေးနဲ့လူသားချင်းစာနာမှုအကူအညီတွေပေးနိုင်ရေးအတွက်ဆက်လက်တောင်းဆိုဖို့လဲသူကအာဆီယံနိုင်ငံတွေကိုပြောဆိုသွားပါလေ။အမေရိကန်နဲ့တရုတ်ကြားအင်အားချိန်ခွင်ရှာယူကရိန်းပေါ်ရုရှားရဲ့ကျူးကျော်မှုနဲ့မြန်မာနိုင်ငံအရေးကိစ္စတွေကအာဆီယံ၈တောင်ကျနိုင်ငံတွေအဓိကရင်ဆိုင်နေရတဲ့ပထဝီနိုင်ငံရေးအရာစိန်ခေါ်မှုတွေဖြစ်နိုင်ငံသားရေးဝန်ကြီးပန်နီဝါနဲ့အဓိကဆွေးနွေးတဲ့ထိုင်းနိုင်ငံလုံခြုံရေးနဲ့နိုင်ငံတကာဆက်ဆံရေးဌာန ISIS ဒါရိုက်တာပါမောက်ကဒေါက်တာသတိနန်ပွန်ဆက်ဟီရက်ကလည်းဒီကနေ့ FCCT ဆွေးနွေးပွဲမှာထောက်ပြပြောဆိုသွားပါတယ်။ဒါအမဲလည်းပန်နီဝါနိုင်ငံသားရေးဝန်ကြီးမဖြစ်ခင်အတိုက်အခံဖြစ်ရက်တီတုန်းကမြန်မာနိုင်ငံအရေးမှာဩစတြေးလျအစိုးရကထိထိရောက်ရောက်မလုပ်ဘူးဆိုပြီးအရင်ကအစိုးရဝေဖန်ခဲ့တာတွေရှိပါတယ်။ဒါကြောင့်အခုနိုင်ငံသားရေးဝန်ကြီးဖြစ်တဲ့အချိန်မြန်မာနိုင်ငံပေါ်ရေးယူရေးကြံ့ကြာနှောင့်နှေးနေတာတွေကိုသတင်းတောက်တွေကထောက်ပြကြပါတယ်။သူကအခုလိုပြန်ပြောပါတယ်
။ You would anticipate, of course, you're entitled to ask me the question, but you'd anticipate that the Australian Foreign Minister is not going to publicly.
Australia နိုင်ငံအနေနဲ့အရေးယူတန်ခါရေးအတွက်ကိုဆက်လက်စဉ်းစားနေစေဖြစ်ပါတယ်။အရေးယူတန်ခါရေးနဲ့ပတ်သက်လို့ဒီ Australia နိုင်ငံသားရေးဝန်ကြီးဘက်ကစဉ်းစားချက်တွေကိုတော့လူသိရှင်ကြားကြိုပြောလာမယ်ဆိုပြီးတော့တွက်ဆမထားစေချင်ပါဘူးဒီကိစ္စနဲ့ပတ်သက်လို့စဉ်းစားထားတဲ့အချက်တွေကတချို့ကိုအများရှင်းမှောက်ပြောဆိုလာတာမျိုးလုံးဝမဟုတ်ပါဘူးကျွန်မပြောချင်တာကတော့မြန်မာနိုင်ငံမှာဖြစ်ပျက်နိုင်ရာတွေနဲ့ပတ်သက်လို့ကျွန်မဟာအမြဲတစေစိုးရိမ်ပူပန်မှုရှိတယ်ဆိုတာပါဒါကြောင့်လဲစိုးဝလာတဲ့လုံခြုံရေးနဲ့လူခွင့်ရေးအခြေအနေတွေကိုကျွန်မတို့ဆွေးနွေးကြတာပ
ါမြန်မာနိုင်ငံရဲ့အထူးဖြင့်လူခွင့်ရေးအခြေအနေတွေကိုဩစတြေးလျနိုင်ငံရဲ့တုံ့ပြန်မှုချဉ်းကပ်မှုအပေါ်ဝေဖန်မှုတွေကလည်းရှိနေပါတယ်မြန်မာစစ်ကောင်စီဘော်ရေးယူပိတ်ဆို့ရေးမှာလူသိရှင်ကြားမဆွေးနွေးတဲ့ကိစ္စကိုသတင်းတောက်တွေကထောက်ပြကြပါလေ။နိုင်ငံသားရေးဝန်ကြီးပန်နီဝွန်ကတော့မြန်မာနိုင်ငံရဲ့ထိုင်းနိုင်ငံနဲ့အတူဒေသတွင်းသူသွားရောက်မဲ့နိုင်ငံတွေမှာဆက်လက်ဆွေးနွေးသွားမယ့်အကြောင်းနဲ့စိုးရိမ်တဲ့အကြောင်းကိုအဓိကပြောဆိုသွားပါလေ
။ We continue to support ASEAN's efforts.
ASEAN ရဲ့ကြိုးပမ်းမှုတွေကိုကျမတို့ဆက်ပြီးတော့ထောက်ခံသွားပါမယ်။မြန်မာနိုင်ငံရဲ့အခြေအနေဟာသိက္ကိုစိတ်မကောင်းစရာအခြေအနေလို့ကျွန်မမြင်ပါတယ်။အချိန်တို့အတွင်းမှာမြန်မြန်ဆန်ဆန်ဖြည့်ရှင်းနိုင်မဲ့ပုံလည်းမရှိဘူးလို့ကျွန်မထင်ပါတယ်
။မြန်မာနိုင်ငံမှာဖမ်းဆီးခံရတဲ့ဒေါအောင်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးအော်စတြေးလျနိုင်ငံသားပါမောက်ကရှောင်းတန်နဲ့လွတ်မြောက်ရေးနဲ့ပတ်သက်လို့ရှောင်းတန်နဲ့လွတ်မြောက်ရေးဟာဦးစားပေးဆောင်ရွက်မဲ့ကိစ္စဖြစ်တယ်လို့သူကထပ်လောင်းပြောဆိုသွားပါတယ်။ပါမောက်ကရှောင်းတန်နဲ့ပေါ်ပြည်တန်ချမှတ်ထားတာတွေကိုသူလက်မခံတဲ့အကြောင်းလူသိရှင်ကြားပြောဆိုထားပြီးဖြစ်ပါတယ်လို့လည်းသူကပြောဆိုသွားပါလေ။ဩစတြေးလျနိုင်ငံဂျာယီဝင်ကြီးပန်နီဝွန်ကထိုင်းဝင်ကြီးချုပ်ပရာယုတ်ချန်အိုချာနဲ့လည်းဒီကနေ့ထိုင်းနိုင်ငံဘန်ကောက်မြို့မှာတွေ့ဆုံပါလေခင်ဗျာ။